ကျေးဇူးတော်ရှင်ဆရာတော်ရှင်ဒီမြတ်ကြီးဖျံယနေ့ညသာသနာတော်နှစ်2565နှစ်ကောဇာတကရစ်1384ခုနှစ်ဥတ္တကူတပည့်ကျော်5ရက်ခရစ်နှစ်2022ခုနှစ်ဧပြီလ20ရက်ဗုဒ္ဓဟူးနေ့ညဓမ္မဒါနကုသိုလ်ရှိမှဖျက်သောဆရာကြီးဒေါက်တာဦးခင်မောင်ကြီးဆရာမကြီးဒေါက်တာဒေါ်ချိုချိုမာဓမ္မဒီပဗုဒ္ဓစာပေသင်တန်းကျောင်းတို့အမှုထား၍ဦးအောင်မျိုးနိုင်ဒေါ်နေစာလွင်သာမောင်ရွှေဖုံးနိုင်မိသားစု၏စင်ရင်ကျင်းပါပြီလို့အတော်အွန်လိုင်းဓမ္မတပင်းနဲ့ဆက်လင်း၍ကျေးဇူးတော်ရှင်ပါမောက္ခချုပ်ဆရာတော်ဖျားကြီးမှာတရားဒေသနာတော်များဟောကြားချီးမြှင့်ပေးသနာတော်မူပါယံဖျားပြည့်တော်ခြေတော်ဆုံးဦးခတ်၍ရိုသေစွာလျှောက်ထားအပ်ပါသည်ဖျာ
သာသနာတော်နှစ်2565နှစ်ကောဇာတက္ကရ1384ခုနှစ်ဥဒဂုလဝိကျော်5ရက်2022ခုနှစ်ဧပြီလ20ရက်ဗုဒ္ဓဟူးနေ့၌အွန်လိုင်းမှာဟောကြားအပ်သောမဟာဟဋ္ဌိပတော်ပမသုတ်အနှစ်ချုပ်အပိုင်း3တရားဒေသနာတော်တကြည်လေးပါးကိုဝိပဿနာရှုပုံနဲ့ပတ်သက်ပြီးစေတ္တရိဗုဒ္ဓရာကရဟန်းတော်တွေကိုရှင်းပြဟောကြားတဲ့တုံ့မှုဒီကနေ့တေဇောဋတ်နဲ့ပတ်သက်ပြီးတော့ဘယ်ပုံဟောကြားသလဲဆိုရင်ကတ္တမသာဟုသောတေဇောဋတုအဆွေတော်တို့တေဇောဋတ်ဆိုတာဘာကိုခေါ်တာလဲတေဇောဆိုတာအပူငွေရှင်းချက်သွားစေတဲ့အပူထက်ကိုတေဇောလို့ခေါ်တာအဲ့တော့လောကမှာအပူနဲ့အေးနှစ်ခုရှိတယ်အပူအေးနှစ်ခုမှာဘယ်ဟာကအဓိကလဲဘယ်ဟာကိုပြောရတာလဲလို့ဆိုဘယ်ဟာကအရှိလဲလို့ဆိုအပူကိုပဲအရှိတို့ယူနေရှိကြတယ်။အေးတယ်ဆိုတာအပူရော့သွားတာကိုအေးတယ်လို့ပြောတာ။အပူကပဲချိန်ကြတာဖြစ်တယ်ပေါ့။ဒါမို့တေဇောဆိုတဲ့သက္ကလုံကလည်းအပူကိုယိညွှန်းတာပဲဖြစ်တယ်။သို့သောပူတာပဲဖြစ်ဖြစ်အေးတာပဲဖြစ်ဖြစ်ဇနယုထုတွေကိုရှင်းကျက်သွားစေတတ်တယ်ပြောင်းလဲသွားစေတတ်တယ်ပေါ့အဲအေးကလည်းပဲပြောင်းလဲသွားစေတယ်အပုကလည်းပြောင်းလဲသွားစေတယ်အဘိဓမ္မထသင်္ဃာကျမ်းကတော့တိတုံနှောတုသမညာတာဒေဇောဓာတုဆိုပြီးဥဒုကျတော့ပူရာအေးရာနှစ်ခုဆိုပြီးဒေဇောဓာကိုပဲဥဒုလို့ခေါ်တယ်သို့သောစာပေကျမ်းကနေမှာဒေဇောကိုဩနတ္တလက္ခဏာအပူသဘောအမှတ်လက္ခဏာရှိတယ်လို့ဆိုတယ်အေးလို့မပြောအချာတော့နော်တိတ္တလက္ခဏာလို့မရှိဘူးဩနတ္တလက္ခဏာအဲ့တော့အပူရောသွားတာကိုအေးခေါ်တယ်အဲ့တော့ဒေဇောဆိုတာဘူးရင်အပူကိုပြောတာလို့ပဲမှတ်ထားရမှာပေါ့နော်အပူကိုပဲပြောတာအေးကိုပြောတာမဟုတ်ဘူးတိဇောဓာရဲ့သဘောဝလက္ခဏာကိုပြောတဲ့အခါမှာဩနတ္တလက္ခဏာပူသဘောအမတ်သားပူတယ်နှွေးတယ်ဆိုတဲ့အမတ်သားရှိတယ်။အပူတဲ့သဘောကအရာဝတ္ထုကိုရှင်းကျက်သွားစေတတ်တယ်။ရှင်းရက်ရင့်ကျက်တယ်ဆိုတာရင့်လျော့သွားစေတာကိုပြောတာ။နော်ရင့်လျော့ပြီးတော့သွားစေတယ်အဲ့တော့အပူကြောင့်ပြောင်းမှတည်းရတော့မြင်မြင်ရှိတာပေါ့နော်အပူပေးလိုက်လို့ရှင်ပြော့သွားတာရှိတယ်လို့မာသွားတာလည်းရှိတယ်ပေါ့အပူကြောင့်မာသွားတာလည်းရှိတယ်အပူကြောင့်ပြော့သွားတာလည်းရှိတယ်ပေါ့အဲ့တော့လောကမှာဥတုနဲ့ပြောနေတာဒီဒေဇောဓတ်ကိုပြောတာလို့ဋ္ဌကြီးလေးပါးထဲမှာဟိုသတိထားဖို့ရကဋ္ဌကြီးလေးပါးဆိုတာကို ti ni go do da ba ro so tu a su pi lo ti ni da su pi lo ti ni da su ti ni da so ro patui da so ra atong khe tabo tu a ba lout de sin chan ne tat ti ye ti ya a phit chaung ye de patui da bo ma a lo ma mi ti ni ja da de pyo patui da bo ma tu ye tabo ga tu a amagan tabo phit ti twe ja chan ne tat ti ru yut ti ru a patui bo ma mi ti ni da ai lu mi ti ya phit aw su si pe da ga a bo shin jet si da ga ဒီသောကလျှာတွန်းကန်တာကဝါယောလို့ဒီရုပ်တစ်ခုမှာအဲ့လိုပေါင်းတာပူပေါင်းထားတာအမှန်တော့ခွဲတာပြောရတယ်တဘာဝအနေနဲ့သာခွဲပြောတာသူကရုပ်ထဲမှာတော့မြဲတွဲနေတာခွဲလို့မရဘူးအပြင်မှာခွဲလို့မရအသိဉာဏ်နဲ့သာလက္ခဏာချင်းမတူလို့ခွဲပြောတာနော်အရာဝတ္ထုတစ်ခုကရုပ်ပေါင်းဆက်ထားတာသာဖြစ်တယ်ဗျ။ဆောင်ရွက်ချက်မတူသည့်အတွက်ကြောင့်ခွဲပြောတာ။အဲ့တော့တေဇောအကြောင်းကိုပြောရမယ်ဆိုရင်လူတော်ရီရဲ့အတွက်မှရှိတဲ့တေဇောကိုပြောမလို့ရှင်သာရိပုတ္တရာကတေဇောဆိုတာနှစ်မျိုးရှိတယ်တဲ့။တကူကဣဇတိကတေဇောကိုယ့်ရဲ့တန်တမရှိတဲ့တေဇောတန်တံဆိုတဲ့ဗမာစကားပါဠိကလာတယ်နားလေတန်တံဆိုတော့ကိုနားလေရမှာတော့တန်တာနာဆိုဖြစ်စဉ်လို့ဆိုလို့ရပေါ့ကိုယ့်ရဲ့ဖြစ်စဉ်ရုပ်ဖြစ်စဉ်နဲ့မှပါဝင်နေတဲ့တေဇောခန္ဓာကိုယ်နဲ့ဆက်ဆက်ပြီးတော့ဖြစ်နေတဲ့တေဇောလို့သူတို့ဆိုလို့တယ်အဲ့ဒါကိုဣဇတိကတေဇောလို့ခေါ်တယ်အပြင်ဘက်ကမိတို့အပူရှိတာတွေတို့အလုံးတော့ဒါဘာဟိရတေဇောလို့ခေါ်တယ်အဲ့တော့တေဇောကဣဇတိကတေဇောဗာဟိရတေဇောလို့နှစ်ခုရှိတယ်တဲ့အဲ့နှစ်ခုထဲမှာဣဇတိကတေဇောလူရဲ့ခန္ဓာနဲ့ဆက်ဆက်နေတဲ့တေဇောဆိုတာအပူသဘောပူတဲ့နှွေးတဲ့သဘာဝရှိတဲ့အရာဖြစ်တယ်လို့ရှင်းပြတာအဲ့တော့ကိုယ်ခန္ဓာကိုစမ်းကြည့်လိုက်လို့ရှင်နွေးနေတာတွေပူးနေတာတွေကဒါတေဇောရဲ့သဘောပုံဆန့်တက်လို့ရတဲ့အရာနွေးတယ်ပူးတယ်ခြေတွေလူတွေဖျားတိုင်းတဲ့ကိရိယာနဲ့တိုင်းကြည့်ပူဒီဂရီဘယ်လောက်ရှိလဲဆိုတာတိုင်းတာပဲနိအဲ့ဒါခန္ဓာကိုယ်တွေကအပူဟာဒါတေဇောပဲကိုဗီယောဂါတွေပြန်ပွားနေတဲ့အချိန်မှာနှစ်ဖူးလာလာပြီးတော့ထောက်တိုင်းနေတဲ့ဟာရှိနေပဲနိအဲ့ဒါအပူတိုင်းတာပဲခန္ဓာကိုယ်ရဲ့အပူငွေတွေကိုတိုင်းတာရှိတဲ့နာတဲ့ပိုရင်တာအဖျားလို့ပြောတာပေါ့ရှိတဲ့နဲ့အတိုင်းတာတိဆိုရင်အဲ့တော့ရှိတဲ့နဲ့အတိုင်းတာဆိုတာရှိနေတယ်ဆိုတဲ့အဓိပ္ပာယ်လူရဲ့ခန္ဓာကိုယ်မှာအပူတွေရှိနေတယ်အဲ့ဒီအပူသဘောတွေကိုတေဇောလို့ခေါ်တာပဲအဲ့ဒါဣဇတိကတေဇောအဲ့ဒီအပူကိုပဲဥပဒိဏဆိုစကားလုံးသုံးတယ်။တချို့နေရာမှာတော့ဥပဒိဏလို့သုံးတာဟာကမ္မဇာယုတ်ကိုရည်ညွှန်းတာဖြစ်တယ်။ဒီနေရာမှာဥပဒိဏဆိုကမ္မဇာယုတ်ကိုရည်ညွှန်းတာမဟုတ်ဘူး။တဏ္ဍိဋ္ဌိတို့ဖြင့်ဆွဲလန်းအပ်တဲ့အရာလို့အဓိပ္ပာယ်မှတ်ရမယ်။ခန္ဓာကိုယ်နဲ့ဆက်ဆက်နေလို့ရှိရင်ဆွဲလန်းအပ်တဲ့အရာအဲ့တော့ပူပူနွေးနွေးလေးဆိုရင်လည်းလူတွေကတော့ကြတယ်လေဆွဲလန်းမှုရှိတာအမပူလို့အေးနေတာလေးလေသဘောကျအေးတဲ့သဘောနဲ့ကြိုက်တာပဲနွေးတဲ့သဘောနဲ့ကြိုက်တာရသည်ဥဒုလိုက်နွေးတဲ့လေးဝါရတဲ့ဆိုစိတ်ချမ်းသာအဲ့ဒါတေဇောကိုသဘောကျတဲ့သဘောပဲပေါ့နော်တေဇောကိုသဘောကျဆောင်းရသည်ကျတော့နွေးတာလေးကြိုက်တယ် တွေ့ရသည်ကျတော့အေးရလေးကြိုက်တယ်အေးကျင်လို့ဘန်ကလေးဖွင့်နေနော်အေယာကွန်လေးဖွင့်နေအေးနေတာလေးသဘောကျတယ်အဲ့ဒါတေစောသဘောကျနေတာပဲအဲ့ဒါကြောင့်မို့လူတွေရဲ့ဆွမ်းလန်းအပ်တဲ့အရာတွေမှာတေစောဟာပါနေတယ်အဲ့တေဇောပါရတဲ့မကဘူးလူကနာမည်နဲ့ခွဲတက်ပြီးတော့ဘလို့လူရဲ့ခန္ဓာကိုယ်နှွေးနေရင်ဟဲ့နှွေးနေလေးဆိုပြီးတော့ခန္ဓာကိုယ်နဲ့တွဲပြီးတော့သူကဆွဲလန်းတာတေဇောတသက်မဟုတ်ဘူးတွဲပြီးတော့ဆွဲလန်းတာအရာဝတ္ထုကအေးနေနေအေးရကြိုက်တဲ့အခါအဲ့ဒါလေးနဲ့တွဲပြီးတော့ဆွဲလန်းမြန်တာအဲ့ဒါကိုဥပဋ္ဌိနာလို့ပြောတာနော်ဆွဲလန်းနေတာပဲအရှင်သာရိပုတ္တရာအရှင်းပြတယ်အစ္စတိကတေဇောဆိုတာဘာလို့ဟုတ်နဲ့ကိုယ်ခန္ဓာကိုယ်နဲ့ဆက်ဆက်ပြီးဖြစ်နေတဲ့ပူတဲ့သဘောနှွေးတဲ့သဘောလေးကိုအဲ့ဒီပူနှွေးတဲ့သဘောလေးဟာတဏ္ဍဒိဋ္ဌိနဲ့ဆွဲလန်းအပ်လို့လူရည်စိတ်နဲ့ဆွဲလန်းအပ်လို့ဥပဒိဏလို့ခေါ်တယ်အဲ့ဒီလူရဲ့တဏ္ဍာမဖြစ်တဲ့တေဇောဟာတမားအဖြစ်တော့ချိန်လိုက်ပဲဆိုရင်ခန္ဓာကိုယ်အငွေ့တယ်လို့ဒီလိုထင်တယ်မဟုတ်ဘူးရှင်သာရိပုတ္တရာကတေဇောဆိုတာ၄မျိုးရှိတယ်တဲ့အဲ့ဒါဒီတေဇော၄မျိုးမှတ်သားဟိုပထဝီတုန်းက20ရှိတယ်ဆိုမျိုးထုတ်ပြတယ်နော်ကိုယ်ခန္ဓာကိုယ်ထဲမှာ20ရှိတယ်သမေမွေညင်ချစ်တယ်လက်တဲ့အနေစာအုံနောက်တည်းအောင်20ရှိတယ်အာဘောကျတော့12ခုရှိတယ်တိကျတလိကနေစားပြီးတော့12ခုရှိတယ်ဒါခန္ဓာကိုယ်ထဲမှာရှိနေတယ်ဆိုတာတတိထားမိအောင်ပြောအဲ့တော့32ကုဋ္ဌတာထဲမှာပထဝီနဲ့အာဘောကိုရေးထွက်လိုက်တာ32ခုပြည့်သွားတယ်ဒီတေဇောကျတော့ไอ้32ခုเเม่มาป่าวตัว4မျိုးရှိတယ်4မျိုးကိုဖော်ပြတဲ့အခါမှာ4မျိုးကဘာလို့ဆိုရှင်နာသတန်တပတိအပူတစ်ခုကခန္ဓာကိုယ်မှာရှိတဲ့အပူတွေပို့ပြီးတော့ပူစေတတ်တဲ့အရာခန္ဓာကိုယ်ငွေဟာ normal အဆင့်နဲ့ပို့ပြီးတော့ပူလာတယ်ဆိုတော့နော်69တို့တရားတို့တရားကြော်သွားတာတို့ကိုငွေးကိုတိုင်းတဲ့အခါမှာပိုးလာတာအဲ့ဒါကိုရေနာအကျင်တေဇောနေမကောင်းတဲ့အခါမှာအဖျားဖြစ်လာတဲ့အခါမှာလူရဲ့ကိုငွေးကပိုးပြီးတော့ပူလာတယ်အဲ့ဒါတေဇောတစ်ခုပဲနော်ဒါကိုတိုင်းဆေးဆရာတွေကတန်တပ္ပနတေဇောလို့ခေါ်တာပဲရှင်သာရိပုတ္တရာ30စကားကယေနသတန်တပတိတပတိဆိုပူတာပဲတန်တပတိခန္ဓာကိုယ်ပူရီပူလောင်စေတယ်ပူတယ်ဘယ်ခါပူတာတော့ဆိုဖြားတဲ့ခါပူတယ်နဖူးဆန်းကြည့်ကိုယ်ဆန်းကြည့်ပူနေဖြားဖြားတက်နေတဲ့ပုဂ္ဂိုလ်ရဲ့ကိုယ်တဏ္ဍာမှာရှိတဲ့အပူကိုတန်တပနာလို့ခေါ်တယ်တန်တပတိဆိုတဲ့အလုံးကိုနံပုတ်လုံးလိုက်တဲ့အခါတန်တပနာအဲ့တော့ဖြားတဲ့အခါမှာပူတဲ့အပူဟာလည်းပဲတေဇောတစ်ခုပဲတဲ့အဲ့တေဇောကလည်းတစ်ခါတစ်ခါမှပေါ်တာလေအများအားပေါ်တာမဟုတ်ဘူးအဲ့တော့တေဇော၄မျိုးကိုမှတ်ဖို့ရတစ်ကတန်တပနာတေဇောဖြားလို့ပူတဲ့အပူအဲ့လိုပဲမှတ်နောက်ဒုတိယအမျိုးစာကြတော့ရှင်နာသာစီရိယတိတဲ့ရှင်းချက်စီတယ်ခန္ဓာကိုယ်ရင်းချက်စီတယ်မိခင်ဝန်နဲ့ဝေးလာကစားကလေးလေးဟာဟောလားနုနုဖဖကလေးအကိုင်တော့မခံနိုင်ဘူးပြေမကလက်ကြီးတွေနဲ့ကိုင်တာသူငိုရတယ်လေသူအဲကိုင်တာမကြိုက်ဘူးအဲ့တော့မှနုဖတ်နေတယ်ချက်ပါနေတူရုံးဆိုကြွက်ကလေးကြွက်ပေါက်စားလေးလို့နေမှာပေါ့ပွေးလာကစားအမွေးမပေါက်သေးတဲ့အကောင်လေးဆိုနှီးနေနှီးရဲပြီးတော့နုဖတ်အဲ့ဒါကနေတဖြည်းဖြည်းနဲ့ ချမ်းခံလာတဖြည်းဖြည်းနဲ့ယင့်လာကျမ်းလာတယ်အသားတွေတဖြည်းဖြည်းနဲ့ကျမ်းလာတယ်ခေါင်းမော်စပင်းတွေဖြူးလာတယ်ပရည်တွေတွန့်လာတယ်သွားတွေကျိုးတယ်အဲ့ဒါစိရဏတိဇောလို့ခေါ်တယ်ရှင်ရောအိုမင်းစီတဲ့တိဇောတဲ့ရှင်နာသာစိရိယတိအဲ့ဒီဇောကြောင့်အော်လာလူတွေကအသက်ရွယ်ကလေးငယ်ကအသားမျိုးမဟုတ်တော့ဘဲနဲ့လူဖတ်နေတဲ့အသားမဟုတ်ဘဲနဲ့အသားကျန်းလာတယ်ရှင်းလာတယ်ဒါလူတွေမဟုတ်ပါဘူးဘိဒါမှာကြည့်လိုက်ရင်လည်းပဲဒီအသီးလေးတွေဟာထွက်ခါစားနုနုလေးတွေပဲတဖြည်းဖြည်းကျန်းလာပြီးတော့နောက်ဆုံးမှာမဲ့လာတဲ့ကဝင်းဝါသွားတယ်ဒါတိဇောပဲစိရဏတိဇောပဲအပြင်မှာလည်းရှိတာပဲတဲ့နော်ဒီသဘောကိုဆင်ញင်မှုဟောတာရေနာသစီရိယတိတဲ့ဖြားလို့ပူတဲ့တဏ္ဍပနတေဇောနဲ့မတူတဲ့တငွေငွေနဲ့လူရဲ့ခန္ဓာကိုယ်ကိုယဉ်ကျက်လာစေတဲ့တေဇောအဲ့ဒါစီရဏတေဇောလို့ခေါ်တယ်စာကွဲနဲ့စီရဏတေဇောဒါတေဇောတစ်မျိုးနောက်တစ်ခုကျတော့ရေနာသပရိတရှိတိတဲ့လောင်းနေလူခဏကုမလောင်းနေတခါတခါကျတော့လူပါအမလေးအိုက်လိုက်တာပူလိုက်တာနဲ့ဖြစ်တယ်ဟာအဲ့ဒါကိုဒဟနဒရှနတေဇောဒဟနတေဇောတိုင်းရင်းစေးပါတော့ဒါဟတေဇောလို့သုံးတာအတူတူပဲအဲ့ဒါအဲ့ဒါကလူတွေမှာကြည့်တယ်နှွေးရသေးကြတော့ပူလိုက်တာအဲလိုက်တာဆိုမလုပ်လဲရက်တောင်နဲ့ခတ်တယ်အဲယကွန်လေးဖွင့်တယ်ပင်္ဂါလေးဖွင့်ပြီးတော့အေးအောင်လုပ်တယ်ရက်တောင်နဲ့အေးအောင်လုပ်တယ်ခန္ဓာကောင်ကအပူတက်လာတဲ့ခါမှာပူတာပူတာနဲ့ပြောရတာလေအဲ့ဒါကတရှနာဒီမှာယေနသပရိတရှတိဒါဒိုင်းရင်ကောင်းနဲ့ဒိုင်းရင်ကောင်းနဲ့ရှာပလေဟာထူပရိတရှတိဒါဟဆိုလေတိုင်းကောင်းနဲ့ရေးတဲ့ဒါဟအပူအဲ့ဒီတိဇောကလည်းတမျိုးပဲခုနပြောတဲ့တန်တပနာနဲ့လည်းမတူအဖြားလို့ပူတဲ့ပူနဲ့လည်းမတူအိုအောင်ရင်းတော့အောင်ရင်းစေတတ်တဲ့အပူနဲ့လည်းမတူသူကအိုစီရတဲ့အပူကတော့သူကတငွေ့ငွေ့နဲ့သွားနေတာဆိုတော့သူသိသိမှမဟုတ်ဘူးတဖြည်းဖြည်းကြီးလာတာပဲရှိတာเนาะဒါကြတော့သိတာပရိတရှနာနောက်တစ်ခုရှိသေးရှင်နာသအတိတပိတခာယိတတာယိတံသမ္မာပရိနာမံကိစ္စတိအတိတဆိုတာစားလိုက်တဲ့အစာပိတဆိုတာတောက်လိုက်တဲ့ရေခိုင်တာဆိုဝါစားလိုက်တဲ့ခဲပွဲကျွတ်ကျွတ်ဝါစားတဲ့အရာပိုင်တာဆိုတာလျက်တဲ့ဒဲတာဆိုရှားဖို့တင်လိုက်တော့သူအရေးပြောသွားတဲ့အမျိုးတွေပေါ့နော်ရှက်စားတို့တည်းမကောက်ဘူးအဲ့တော့လူတွေစားတာစားတာရေဝါတာရေတော့လျက်ထားရေတောက်ထားရေစားတော့လျက်ဝါစားတယ်တောက်တယ်ဒါပေမဲ့အဲ့ဒါနှစ်ခုကြည့်ပြီးစားတော့ဆိုင်ဆိုဖွင့်တာပဲလေစားတော့တယ်ဝါကြတော့ခိုင်တာခဲပွဲလို့ပြောတာခဲတယ်ဆိုတော့ကြွကြွဝါစားတယ်အစားစားတယ်အဲ့ဒါမျိုးခိုင်တာလို့ခေါ်တယ်ကလေးပြေမှာရောင်းတဲ့ခါကြမဟုတ်ဆိုအဲ့ဒါစားလို့ဝါတဲ့ဟာပဲဝါတဲ့ပါဠိတဆိုတာရှားပေါ်မှာတင်ထားပြီးတမြုပ်မြုပ်ချွတ်ချင်းတို့လိုဟာမျိုးတွေအဲ့လိုမျိုးတွေပါဠိတလျက်တယ်လို့ပဲသုံးတယ်အဲ့တော့လူတွေစားတဲ့အစားစားပါပဲဆိုလိုတာတော့စားစရာတောက်စရာခဲပွဲလျက်စရာအဲ့ဒီအစာအာဟာရတွေဟာတဲ့ ที่ผู้ยองจีนเนี่ยตัวเลยเอร่าจะรอปาสกาลูกคอร์ปาสกาตีโซร์ซาชีซีระเดตีโซลูกเบียร์เราคุกเข่ากันตีโซจังจีระมูเอสิดาสูบีเบียร์เลยถ้าหน้าแม่คอร์ระเดมิวคอร์ลูกวะเนาะปูเบเอสิคอคอบาคอคอปูแทบกูเบียร์อะไรตีโซเบတော့ဝဟရာကတခါတလေကျတော့တရားဒုနဲ့တူမတူလိမ့်တာမြတ်စွာဘုရားသုံးတဲ့ဝဟရာကတော့ပါစကပါစကဆိုချက်တာအစာကိုချိန်ညစ်စေတဲ့တေဇောတဲ့ဗမာရိမာရောကြီးတဲ့ပါစကဝမ်မီလို့ပါတော့အဲ့လိုပြောတာဝမ်မီပေါ့နော်ဝမ်မီဒီဟိုမှာစကလုံးတစ်လုံးရှိတယ်ထမင်းစာပြီလားလို့မေးလို့ရှိရင်ပတ္တဂိတိတဲ့ပတ္တခိနိတဲ့ခိနိကမီးပဲပတ္တကထမင်းပဲအထမင်းမီးလောင်နေပြီလားဆိုတဲ့အဓိပ္ပာယ်ပဲသူကပတ္တခိနိဆိုမီးနဲ့သုံးထားတာပမာကျတော့ပါစကတိဇောဝမ်ပီးလို့သုံးတာပဲပမာလည်းပီးလို့သုံးတာပဲသူကအပူပဲထဲထဲရောက်လာလို့ရှိရင်အကနေ့ခေဆရာဝန်ကြီးရတော့ဒါအစာတွေဝင်သွားရင်ဒီအစာရင်ကနေအက်ဆစ်ဒက်တွေထွက်တယ်အဲ့ဒီအက်ဆစ်တွေကနေကြည်ကျက်စေတယ်လို့ဒါနာမည်တမျိုးပေးလိုက်တာပေါ့နော်အဲ့ဒီပါစကဝါမီပဲခေါ်ခေါ်အက်ဆစ်ပဲခေါ်ခေါ်ပေါ့အဲ့ဒီအပူဓာတ်ကအာဝန်ထဲမှာရှိတဲ့အပူဓာတ်ကဘယ်လောက်ထိအောင်ပြင်းနှံလို့ဆိုလို့ရှိရင်ပိုက်ထဲမှာရှိတဲ့အစာကိုကြည်ကျက်စေတတ်တဲ့ဝါမီမျက်လုံးနဲ့ကျောက်လို့ရှိရင်ကန်းနဲ့တဲ့တခါတည်းရန်ကိုယ့်အကိုတော့ဟိုအစာရိစားပြီးတော့အက်ဆစ်ဒက်တွေများနေတဲ့အချိန်မှာလုံးလိုက်တဲ့ကလေကြောင်းရောက်လာရင်မတမပူတယ်လေလေကြောင်းနဲ့ရောက်လာရင်ပူကနေသွားတာအဲ့ဒါမျက်စိတဲ့ဝင်ရင်ကန်းနဲ့တဲ့ဆရာဝန်ကြီးတောက်ပြောတာမျက်စိတဲ့ရောက်ကန်းနဲ့တဲ့အဲ့လောက်ထိအောင်ပူတယ်လို့ပြောတယ်ဒါပိုက်ထဲထက်တဲ့အက်ဆစ်ပေါ့တိဇောပေါ့နော်အဲ့ဒါလူကိုကန့်စေနိုင်တယ်အဲ့လိုမျိုးအဲ့တော့အပူလေးမျိုးပေါ့တိဇောထက်၄မျိုးပေါ့အဲ့တော့မြတ်စွာဘုရားကတော့ဒါတရားရှိဖို့ဟောတာရှင်သာရိပုတ္တရာလည်းကိုတရားရှိဖို့ဟောတာဟိုခန္ဓာကိုယ်မှာရှိနေတာတကယ်ရှိတဲ့အရှိတွေကိုတကယ်သိဖို့ဟောပြတာအဲ့တော့ဆရာဝန်ကြီးတော့ဒါစေကုဖို့လုပ်တာ။ဒါကတော့ဟိုတရားရှိဖို့အတွက်ပြောတာ။အဲ့ဒါတေဇော၄မျိုးရှိတယ်။နော်ပြန်ပြောမယ်ဆိုရင်နမတေကတန်တပနာတေဇောအဖျားအပူနမနိကစိရဏတေဇောရှင်းရောအိုမင်းစေတဲ့အပူနမသုံးကပရိတရှနာတေဇောလွေရသည်မှာခန္ဓာကိုယ်အပူခန္ဓာကိုယ်မှာဖြစ်လာတဲ့အပူနံပါတ်၄ကပါစကတေဇောအစာအာဟာရတွေကိုရင့်ကျက်စေတတ်တဲ့တေဇောလို့အဲ့ဒါကိုတေဇော၄မျိုးလို့ခေါ်တယ်နော်တန်တပနာတေဇောစီရဏတေဇောပရိတရှနာတေဇောသုံးမုဒ္ဒဟာတေဇောပါစကတေဇောအဲ့ဒါတေဇောကတေဇောပဲအဲ့တော့ရှင်သာရိပုတ္တရာဆက်ပြောတယ်တခြားခန္ဓာကိုယ်မှာဒီ၄မျိုးပြင်ရှိသမျှအပူတွေအလုံးကိုတိဇောလို့မှတ်ပါဒါလေးထပ်ပြောလိုက်သေးတယ်နော်တေယုထုတ်ပြောတာ၄မျိုးကျန်တဲ့အရေးလဲခန္ဓာကိုယ်ထဲမှာရှိတဲ့အပူတွေဆွလိုက်ရတဲ့အရာတွေအလုံးဟာတိဇောလို့ပဲမှတ်ပါတဲ့ဒါဣဇတိကတိဇောဟာဒါပါပဲတဲ့ဆိုပြီးတော့ဝိပဿနာအမြင်နဲ့ကြည့်ဖို့ဝိပဿနာရှုဖို့ဘယ်လိုဟောတော့ဆိုအဆွေတော်အဆွေတော်တို့အောက်တော်လို့ခေါ်တာရှင်းတော့ကတော့ငါရှင်တို့လို့ပြန်တယ်နော်ဘယ်လိုပဲဖြစ်ဖြစ်ပေါ့အောက်တော်ရဲ့အဓိပ္ပာယ်တစ်ခုခုပေါ့နော်ငါရှင်တို့ဘုန်းကြီးတွေအတုံးကတော့ငါရှင်တို့ တော့အင်္ဂလိပ်လိုပြောမှဆိုရင်တော့ friend လို့ပြန်လာဆိုတော့ဆွေတော်တို့ပေါ့အောက်တော့ဆိုတာတပါးနဲ့တပါးခေါ်တဲ့အခေါ်အဝေါ်တစ်ခုပဲအဲ့တော့ဆွေတော်တို့ဣဇတိကတေဇောပဲဖြစ်ဖြစ်ဗဟိတဗာဟိရတေဇောပဲဖြစ်ဖြစ်တေဇောတ္တဟာတေဇောတ္တာဖြစ်ပါれ။ဒါလေးကကမ္ဘာတရှုခိုင်းတာနော်။ဒီအတိလေးကဗုဒ္ဓမအရေးကြီးတယ်။လူတွေကတေဇောကိုငါလုံးနေတာလေ။အဲ့တေဇောကတေဇောတ္တာဖြစ်ပါれလို့ပြောတာဟာဒါ။တခြားလူမထင်ပါနဲ့တေဇောတ္တဟာတေဇောတ္တပါပဲ။ကိုယ်နဲ့ဘာမှမပတ်သက်ပါဘူး။သဘာဝတရားကြီးသာဖြစ်ပါれလို့ဆိုလိုတာ။ဘာလို့ဆိုသဘာဝတရားလို့မသိသမျှအရာဝတ္ထုနဲ့တွဲပြီးမှတ်နေတယ်ဆိုလို့ရှိရင်တော့တန်တရားကလွတ်ဖို့အတွက်တဏှာဆိုတာမဖြုတ်နိုင်ဘူးမဖြုတ်နိုင်တွဲထားရင်ဖြုတ်လို့မရဘူးတေဇောတေဇောလို့ပဲသိရဒါကြောင့်မလို့ဣဇန္တိကတေဇောပဲဖြစ်ဖြစ်တဲ့ဗာဟိရတေဇောပဲဖြစ်ဖြစ်တဲ့တေဇောကတေဇောတတ်ပါပဲဒါလေးကတေဇောဟုတေဇောလို့သိဖို့ခေါ်ရပဲဖြစ်တယ်ပြီးတဲ့အခါကျတော့အဲ့ဒီတေဇောကိုအတိညာနဲ့မှတ်သားဖို့ဝိပဿနာဉာဏ်နဲ့မှတ်သားဖို့ဘာဟောရုံဆိုတော့တေဇောဟာတေဇောတာဖြစ်သည့်အတွက်ကြောင့်နေတ္တမမငါဟာမဟုတ်ဘူးငါဟာမဟုတ်ဘူးသူတဘာဝတာဖြစ်တယ်နေသောဟမတ်သမီးတေဇောဟာယုတ်တရားရဲ့ဖြစ်မှုသာဖြစ်တယ်ငါရဲ့ဖြစ်မှုမဟုတ်ဘူးနေတ္တမမဆိုတာတဏှာရဲ့အယူဆကိုညှင်းပယ်လိုက်တာနေသောဟမတ်သမီးဆိုတာမာနရဲ့အယူဆကိုညှင်းပယ်လိုက်တာနမေသောအတ္တငါလည်းမဟုတ်ဘူးလို့ပြောလိုတာပဲအတ္တနဲ့ငါနဲ့တူတူပဲထားလိုက်ငါမဟုတ်ဘူးငါရဲ့ငါမဟုတ်ဘူးလို့ပြောတာလူတွေပြောတာငါနဲ့ငါဟာပဲပြောတာလေဒီကအဲ့ဒါကိုတခါတခါစပေမအဟံမမလို့သုံးတယ်တခါတခါကျတော့အတ္တအတ္တနိယလို့သုံးတယ်နော်အတ္တလို့သုံးတာနဲ့ငါနဲ့တူတူပဲအတ္တနိယလို့သုံးတာနဲ့ငါဟာနဲ့တူတူပဲဒါကြတော့ပါဠိစာပေမှာလည်းအဟံမမတည့်ရိုက်ပြန်လို့ရှိရင်ငါငါဟာတခါတည်းရန်သုံးတာကြတော့အတ္တအတ္တနိယအတ္တရဲ့အတ္တပိုင်ဆိုင်တဲ့အရာရဲ့ဒီနှစ်ခုတူတူသုံးလို့ရှိအဲ့တော့ဒိဋ္ဌိရဲ့အမြင်ကငါပဲတဏ္ဍာရဲ့အမြင်ကငါရှိလို့ငါဟာရှိပြန်တယ်တကယ်ကတော့ငါဆိုတာမရှိဘူးပထဝီသာရှိတယ်သို့မဟုတ်တေဇောသာရှိတယ်ဆိုငါမမရှိတာတေဇောကငါမမဟုတ်တာဆိုငါဟာဘယ်လိုလို့ရှိမှာငါမရှိရင်ငါဟာဆိုတာမရှိနိုင်ဘူးလေငါဟာဆိုတာမရှိရင်လည်းငါဆိုတာမရှိနိုင်ဘူးလေဒီတစ်ခုကဆက်ဆက်နေတာမဟုတ်လားငါရှိမှငါဟာရှိတယ်ငါရှိမှငါဟာလို့ပြောလို့ရတယ်ငါကတော့မှမရှိဘူးဆိုငါဟာလို့ဘယ်လိုလို့ပြောရအဲ့ဒီမဲ့မာနလာတဲ့အခါကျတော့သူ့ဘသူပထဝီတက်ကသူ့ဘသူဖြစ်တာအဲ့ဒါကိုငါဖြစ်တယ်လို့သွားလို့ငါရဲ့ဖြစ်မှုဆိုတော့မာနသွားဖြစ်ပြန်အဲ့တော့တဏမာနဒိဋ္ဌိဆိုရယ်ပပင်းစတရားတန်တရားတွေကိုကျဲသောအောင်လုပ်နေတယ်ပပင်းစတရားအဲ့ဒီအတွေးလွဲနေတယ်ပပင်းစတရား၃မျိုးနဲ့မတွေးပဲနဲ့တဲ့နေတ္တမမငါဟာမဟုတ်ဘူးနေသောဟမသူငါဖြစ်တာမဟုတ်ဘူးနာမည်တော့အတ္တငါမဟုတ်ဘူးလို့မှန်ကန်တဲ့ဉာဏ်မြင်တဲ့ရှုပါသူတို့ဆိုလို့ရပေါ့နော်အဲ့ဒါလိုမြင်မှမှန်ကန်တယ်ပေါ့ဒါပြင်ဘယ်လိုမြင်မှားတာတော့ဆိုဧတံမမတေဇောကိုငါဟာလို့မြင်မှားတယ်အပူကိုငါဟာလို့မြင်မှားတယ်အပူသူကသူအကြောင်းကြောင့်ဖြစ်လာတာကိုငါဖြစ်တယ်လို့ပြောရင်မှားတယ်။တော့အပူကိုငါလို့ပြောရင်လည်းမှားတယ်။အပူဟာတေဇောသာဖြစ်တယ်ငါမဟုတ်ဘူး။ငါလို့ပြောတာဒိဋ္ဌိ ငါလို့ပြောတာတဏ္ဏငါဖြစ်တာလို့ပြောလို့ရှိရင်မာနအဲ့ဒီတဏ္ဏအယူဆမာနအယူဆဒိဋ္ဌိအယူဆတွေကိုဝိပဿနာဉာဏ်နဲ့ရှင်းထုတ်ပြီးတော့ဉာဏ်ဆိုပြီးမင်္ဂနဲ့အမြင်နဲ့ရှုပါလို့ပြောတာအဲ့လိုမင်္ဂနဲ့အမြင်နဲ့ရှုနိုင်ပြီဆိုရင်ဘာကြိုးရတော့ တေဇောဘောမှာတာယာမှုဆိုတာမဖြစ်ဘူးအမှန်သိလာလို့ရှိရင်တေဇောဘောမှာတာယာမှုဖြစ်သူတွေတာယာရာဟာတေဇောဘောမှာတာယာရာမဟုတ်ဘူးရုပ်ထုနဲ့ဆွဲပြီးတော့ငါကိုယ်လေးကနွေးနွေးလေးဆိုဟုတ်လားငါကပူတယ်ငါအစာအိမ်ကအမတန်ကောင်းတယ်ပါစားလိုက်စားလိုက်ကြည်တယ်ဆိုတာဓာတုကိုသဘောကျနေတယ်သဘောတွေပဲလေ တေဇောကိုချီးမွမ်းနေတဲ့သဘောတွေပဲ။အဲ့ဒါမျိုးမဖြစ်ရအောင်။ငါလည်းမဟုတ်ငါလည်းမဟုတ်တေဇောတေဇောအကြောင်း။ပူရာတို့ခန္ဓာကိုယ်တော်မှာဖြစ်လာတဲ့ပူရာတွေမှန်သမျှသူအကြောင်းနဲ့သူဖြစ်တာငါလည်းမဆိုင်။သူကသူဖြစ်နေပဲသဘောဝတရား။သဘောဝတရားသည်သဘောဝအကြောင်းတရားအကြောင်းကြောင့်သာဖြစ်တယ်။ငါမဟုတ်ဘူးဆိုရင်ရှင်းထုတ်လိုက်။ ကိုယ်နဲ့ရှင်းထုတ်လိုက်လို့ရှိရင်တွေ့တာမှုဆိုတာရှင်းပြီးသားဖြစ်သွားတယ်လေကိုယ်နဲ့ပတ်သက်ရင်တွေ့တာနေမှာကိုအဲ့ဒါလို့ရှင်းမှရှင်းလို့ရတာဒါကြောင့်ဒီအတိအနေနဲ့ရှင်းကိုထုတ်အောင်ရှင်းထုတ်လိုက်မှသူကဆွလမ်းမှုတွေကိုဖယ်ရှားလို့ရတယ်မရှင်းထုတ်ရင်ဆွလမ်းမှုဖယ်ရှားလို့မရအဲ့တော့ ဒီလိုရှိမှလို့ရှိရင်တေဇောတက်ပေါ်မှာညီငွေလာမယ်တဲ့ညီငွေလာလို့ရှိရင်တေဇောတက်ပေါ်မှာနှစ်သက်ဆွလန့်မှုတွေကင်းလာလိမ့်မယ်ဒါဝိပဿနာတေဇောတက်ကိုဝိပဿနာရှုပုံလေးကိုဒီမှာတည်လို့လေးဟောတာရှုပုံလေးကဒီမှာတော့ဟိုငါမဟုတ်ဘူးငါမဟုတ်ဘူးလို့ဆိုတဲ့အမြင်နဲ့ရှုတာနော်ညင်းဆိုပြီးတော့ရှုတာ အဲ့လိုရှိလို့ရှိရင်ဝိပဿနာဉာဏ်စင်နဲ့သူကရောက်သွားမယ်လို့ဆိုလို့ရတယ်။အဲ့တော့အနိစ္စသဘောကိုထင်ရှားအောင်လို့တေဇောဟာမမြဲဘူးဆိုတာကိုထင်ရှားအောင်လို့ရှင်သာရိပုတ္တရာဆက်ပြီးရှင်းပြတယ်။ဒါထင်ရှားတာနဲ့မထင်ရှားတာကိုရှင်းပြတယ်။ဒီဘာဟိရကိုယ်ခန္ဓာကိုယ်ထဲမှာမဟုတ်တဲ့အပြင်က တိဇောတတ္တိဟာတခါတလေဖောက်ပြန်လာတတ်တယ်ဖောက်ပြန်ပျက်စီးတတ်တယ်ဖောက်ပြန်လာတယ်ဖောက်ပြန်နေဆိုတာရှိတင်တာတဲ့ပိုလား abnormal ဖြစ်တာကိုပြောတာနော် abnormal ဖြစ်တာ normal မဟုတ်တော့ဘူးဒါပေမဲ့သုံးတော့ပကုတ်ပတိလို့သုံးတာပျက်စီးတယ်ဆိုတာဟိုပျောက်သွားတာပြောတာမဟုတ်ဘူး normal နေထားတယ်မကဘူးဒီတိဇောတတ္တိဟာဟိုဖောက်ပြန်လာတယ် ချီထွားလာတယ်မြင့်မားလာတယ်ဆိုတဲ့အခါမှာတဲ့ဘာတွေဖြစ်တော့တာခမံပြီးတဲ့ဟဲ့ဒီရွာလုံးချွတ်လောင်ပလိုက်တယ်တေဇောတဲ့လွန်ကဲလာတဲ့အခါရွာတွေလောင်ပလိုက်တယ်ဤကုန်းတွေရွာချီးတွေလောင်ပလိုက်တယ်မြို့တွေလောင်ပလိုက်တယ်ဟောတိုင်းဒေသတွေလောင်ပြလိုက်တယ်တိုင်းဒေသတွေကတရက်တော်နေကိုလောင်ပြလိုက်တယ်အဲ့ဒီလောင်နဲ့မိဟာ ဘယ်ထိအောင်လောင်နှုံးဆိုလို့ရှိရင်နော်လောကမှာဟိုလောင်းစားမရှိတဲ့လှပတဲ့မြေပြင်လောင်းစားမရှိတဲ့မြေပြင်အဲလောင်းစားမရှိတဲ့မြေပြင်ရောက်အောင်သဘောတခါတလေကျတော့မြက်ခင်းစိမ့်စိမ့်နဲ့ရောက်ရင်သူကလောင်းစားမရှိရင်လည်းရက်သွားတယ်လမ်းခံနေလို့ရှိရင်လည်းရက်သွားတယ်ကြောက်တောင်ကြီးခံနေရင်လည်းရက်သွားတယ် လောင်စားမရှိတဲ့နေရာကျမသူရတဲ့နှုတ်ဆိုလောင်းပါပဲရှေးခေတ်ကတောတွေပါလေမိလောင်နဲ့ခါမှာဒီညိမ့်သက်ဖို့ဆိုတာတော်ခဲရင်အခုခေတ်လည်းညိမ့်သက်လို့လွယ်တာမဟုတ်ဘူးလေခုခေတ်ခင်မိပါတယ်ဆိုပြီးတော့ဒီမိသက်ပူးတွေနဲ့ဟိုကောင်းငင်ဟိုလေးမြန်းနဲ့ရဟယင်းနဲ့မိသက်ပူးတွေနဲ့လိုက်ဖြန်းတာတောင်မှမနိုင်ဘူးမို့လား တော်မီလောင်ပြီဆိုမနိုင်ဘူးလေအဲ့တော့ရှင်းတော့က တော်ရဲမှာနေတဲ့ယဟန်တော်တွေတော်မီလောင်နာမျိုးတွေကျောင်းရတတ်တယ်တော်ရဲမှာနေပြီဆိုတော်မီလောင်နာကျောင်းရတယ်အဲ့လိုကျုံတဲ့အခါမှာမြတ်စွာဘုရားခွင့်ပြုထားတာဘယ်လိုခွင့်ပြုထားတာတော့ဆိုကိုနာတဝိုက်ကတစ်ပင်နေကိုကျိုးပြီးတော့ရှို့တာမိရှို့တာဟိုတော်မီကြီးလောင်လာတဲ့အခါကျလောင်စရာမရှိရင်ရက်သွားအဲ့ဒါကိုပတက်ခိလို့ခေါ်တယ်ကျိုးရှို့တဲ့မီတဲ့အဲ့လိုမီရှို့ ပြီးခွင့်ပေးထားတဲ့ရဟန်းတွေကိုနှုတ်ဆိုရင်ရဟန်းတွေနေတဲ့တောရကျောင်းလေးတွေတဲလေးတွေကပြီးတဲ့ပါသွားနိုင်တယ်အဲ့တော့ကိုယ့်ရဲ့ပပလည်းမှာတောကြီးပြီးလောင်လာပြီဆိုရင်တောကိုပတ်ပြီးတော့ကိုယ့်စီမရောက်နိုင်အောင်ကျူပြီးတော့မိရှို့ထားတာမြတ်ဆိုလည်းမြတ်ခင်နေကျူတင်ပြီးတော့မိရှို့ထားတာလောင်စာမရှိတော့ဘူးဆိုရင်ရှေ့တိုးလို့မရအဲ့ဒါမျိုးပတက်ခိန်ထားတုံးအချိုရှို့တဲ့မိ မီးကျိုးလို့သုံးလို့ရှိရစီမီးကျိုးဆိုတာဟိုရင်းနဲ့သွားပြီးတော့မီးဘူးတိုက်တာနဲ့သွားရောတတ်တယ်အဲတော့အဲ့ဒါပဲထင်တယ်ပတက်ကြီးမီးကျိုးဆိုတော့အဝတ်တွေကိုမီးဘူးတိုက်တာကိုလည်းမီးကျိုးလို့ခေါ်တယ်တချို့ကအဲ့တော့ဒီပတက်ကြီးကျိုးပြီးတော့ရှို့တဲ့မီးကိုပတက်ကြီးလို့ခေါ်တယ်ကျိုးရှို့ထားလိုက်တယ်အဲ့နောက်ပိုင်းကျတော့လေတချို့တောရတွေဘာတွေမှာဆိုလို့ရှိရင် အင်းဒီမီလောင်လို့ရှင်ဒီအင်းဒီအင်းလောင်နေပြီဆိုရင်နောက်အင်းဒီမလောင်အောင်နီးနာအင်းဒီဖြတ်ချလိုက်ဖြတ်ပြလိုက်တယ်သုံးဖို့ရေးဖြန်းထားတယ်မလောင်နဲ့အင်းဒီကိုရေးဖြန်းတယ်ဖြူဖြတ်ထားတယ်မီးလောင်စာတွေကိုဖဲထားတယ်မီးကိုထိန်းတဲ့နီးတွေပေါ့နော်ဒါကြောင့်မို့အဲရှေ့တော်ရွာတွေမှာဆိုဘာလို့တော့ဆိုဟိုတယ်မီးချိတ်တယ်မီးချိတ်တို့ဝက်ကတ်တို့လှုပ်ထား ရှိရတော့ရခတ်တာမိကျိဆိုတာခဏလို့တကယ်မိုးတွေတို့ကံမိုးတွေတို့ဆိုမီးလောင်လွှဲတာအဲ့ဒါနဲ့ဆွဲချအိမ်မိုးပေါ်မှာရေဦးတွေတင်ထားတယ်ရေဦးတွေခွဲချတယ်မီးလောင်တာကိုတားဖို့အမျိုးမျိုးလုပ်ကြတယ်အမေရိကနိုင်ငံကစိတ်အုံနေပါလေကြလို့ရှိရင်ဖျားကအစာသူတို့ကအိမ်ထဲမှာ အမိုးမှာပဲဖြစ်စေကျမ်းပြင်မှာဖြစ်စေကျမ်းပြင်မှာအမိုးပေါ်မှာလှုပ်တဲ့ထင်တယ်မျက်နှာကျက်အတွင်းကနေပြီးတော့ရှေးပိုက်တွေထဲရတယ်အဲ့ဒါမထည့်ရင်အိမ်ကိုခွင့်မပြုဘူးဖျားတဲ့တာတောင်မှအဲ့ဒါရှေးပိုက်တွေထဲရတယ်မီးလောင်ပြီဆိုရင်အဲ့ဒီရေပိုက်တွေဖွင့်ချလို့ရအောင်မီးငိမ့်မှုအတွက်ပေါ့နော်အဲ့တော့မီးဆိုတာတစ်ခုတစ်ခုနဲ့ကူးဆက်သွားတဲ့ဆိုဥဒ္ဓမာဆုံရှုံးတာဟုတ် ဒါကြောင့်မို့အိမ်တိုင်းအိမ်တိုင်းမှာအဲ့ဒီရေပိုက်တွေအများကြီးတွေ့ထားရတယ်ထည့်ထားရတယ်အကုန်လုံးအစင်းနဲ့ပဲဖွင့်ချလို့ရအောင်လုပ်ရတယ်ဒါစနစ်တကျကျွတ်တင်ကာဝယ်တယ်ဆိုတာမျိုးလုပ်တာပေါ့နော်အဲ့ဒါမှပါရင်ခွင့်မပြုဘူးသူတို့စီမှာအဲ့တော့မီးဆိုတာပြင်ပကမီး ချီထွားလာတဲ့အခါမှာရွာလုံးကျွတ်မြို့လုံးကျွတ်ရှိတာတွေအကုန်လောင်ပြီးတော့လောင်စာပြတ်သွားမှာပဲငြိမ့်နေနှုတ်ဆက်လောင်နေမှာပဲလောင်စာပြတ်သွားမှာငြိမ့်နေအဲ့ဒါဒေဇောဒအဲ့တော့ပြင်ပကမီးရဲ့အနေရစားဒါဒေဇောဒဟာချီထွားလာလို့ရှင်အလုံးလောင်ကျွတ်ပြစ်နိုင်တယ်ဆိုတဲ့သူ့ရဲ့သဘော အဲ့လိုရွာလုံးကျွတ်တောလုံးကျွတ်တောရီရောပါရီရောအကုန်လုံးလောင်နေမီးဟာတခါတည်းရန်ကြတော့ဘာဖြစ်တော့မီးကိုရအောင်ပါဇက်ကလေးနဲ့မှုတ်ပြီးတော့ရေပေါ်စားလေးနဲ့မီးလောင်စားလေးထည့်ပြီးတော့မီးရှာနေကြတယ်လေအဲ့ဒါကိုလေရှင်သာရိပုတ္တရာထည့်ပြောထားတယ်တခါတလေကျတော့တဲ့ဒီကြက်တောင်ကလေးနဲ့ မီးကိုမွေးယူရရှိတယ်တေးပြတေးဖက်လေးတွေနဲ့မီးကိုရှာကြရတယ်ဘမပြေကလူတွေကတော့ဟိုရင်းနဲ့လည်းမီးလှုပ်တာတွေ့တယ်မီးလောင်စားလေးတွေဟိုငငယ်တုန်းကတော့ရေပေါ်စားလေးတွေပေါ့မီးလောင်လို့ရတယ်ရေပေါ်စားလေးတွေထင်းနှုတ်နှုတ်ကလေးတွေခွဲပြီးတော့မီးကိုမွေးယူကြရတာလေ မွေးတဲ့မီးကမရှိတော့ဘူးဆိုပြန်တော့လည်းသူ့ကိုဒီပစက်ကလေးမှုတ်ပြီးတော့သူ့ကိုမွေးရပြန်တယ်။ တောင်းလို့ကြအပြန်နဲ့လို့အဲခုခေတ်လူတွေကတော့တဘာဝကိုမသိတော့ဘူးဆိုရင်ကက်ဆိုးလေးကို6ခန်းနဲ့ဖွင့်လိုက်တာနဲ့မိရတောင်းလာတယ်ဆိုမိကိုမခဲရဲမှုလို့ထင်နေနော်တကယ်မိမွေးပြီဆိုငယ်ငယ်တော့မျက်စိတည်းခဏနဲ့ဝင်လို့မျက်စိတားချိန်တာပဲမိကိုတွေဝင်မျက်စိတားဆက်တယ်မိကိုမိပေါ့လာဆိုလဲအမောတကောပဲနော်အဲ့တော့လောင်စာလေးတွေထည့်ပြီးတော့ပြီးဆိုတော့မရရအောင်လုပ်ရတယ်တဲ့အဲ့ဒီလိုအခမျိုးလည်းရှိတယ်ရှင်သာရိပုတ္တရာကမိကလွန်ခဲ့တဲ့တေဇောဋ္ဌကလွန်ခဲ့တဲ့အခါရှိတယ်ပျောက်သွားလို့ပြန်ရှာရတဲ့အခါရှိတယ်မမြင်ဘူးဆိုတာကိုပြောချင်တာပေါ့နော်ပျောက်သွားတဲ့အခါရှိတယ်တဲ့အဲ့တော့ရှင်သာရိပုတ္တရာထောက်ပြတယ်ဒါလောက်ကြီးမားတဲ့ပါဠိရမှာရှိတဲ့တေဇောတကြီးတောင်မှမမြဲဘူးပျောက်ကွယ်တတ်တယ်နော်ပျောက်တတ်တယ်ကုန်ခန်းတတ်တယ်ပြောင်းလဲသွားတယ်ဆိုတဲ့သဘောတွေဟာတွေ့နေရပါတယ်ဟုတ်တာပေါ့ရွာလုံးကျွအိမ်လုံးကျလောင်းနေတတော်လုံးပြီးလောင်းသွားတယ်ဆိုတာအမှန်တမ်းကြီးမားတဲ့ဓာကြီးတွေတောင်မှပဲလေလေနဲ့မှုတ်ပြီးတော့ရှားယူရလောက်အောင်ပျောက်သွားတာလည်းရှိတယ်ဘိုက်ထဲကပြီးတော့မှပြောနေတော့လို့ဆိုလို့တယ်เนาะအပြင်ကတေဇောတတ်တော့မှအဲ့ဒါလို့ရှားယူရတာတဲ့ဒီတေဇောဟာမမြဲဘူးဆိုတာကိုအနိစ္စရှုမြင်မှုအတွက်ရှင်သာရိပုတ္တရာကဒီလိုရှင်းတယ်ပြီးတော့အဲ့ဒီအလွန်ကြီးမားတဲ့ပြီးတော့မှပဲအခုလို့မမြဲဘူးဆိုလို့ရှိရင်တဲ့ဘာမဟုတ်တဲ့ဒီအမှန်တမ်းမှခန္ဓာကိုယ်ထဲမှာရှိတဲ့အပူငွေလေးတွေအစာရည်ကြတဲ့ပါစကတေဇောတို့နေမကောင်းတဲ့အခါပူတဲ့အပူလေးတို့အိုမင်းစေတတ်တဲ့အပူတို့ပူလာပါတယ်ဆိုရင်တရဏအပူတို့အစာကြေကြတဲ့ပါစကတေဇောဆိုတာခန္ဓာကိုယ်ထဲမှာတူတူတောင်းတောင်းအချိန်ပိုင်းလေးသာတည်ပြီးတော့တဏှာနဲ့လိုချင်စရာကောင်းပြီးတော့ငါငါဟာမိဖြစ်တာဟုတ်တေဇောဖြစ်တာဟုတ်ပဲငါဖြစ်တယ်လို့ဒီလိုလူတွေဟာဘာဖြစ်လို့ယူဆနေကြတယ်ယူဆသင့်သလားတဲ့ဟောယူဆသင့်သလားအချိန်တူတူလေးမှာဖြစ်တဲ့ကိုယ်ခန္ဓာကိုယ်လုံးမှာရှိတဲ့ဒီအပူတက်လေးကိုငါငါဟာငါဖြစ်တာလို့တွေးသင့်သလားတဲ့တကယ်တော့မတွေးသင့်ပါဘူးတဲ့ဒါဗဟိရတေဇောနဲ့ဗဟိရတေဇောနဲ့နှိုင်းရှင်ပြီးတော့အစ္စဒိကတေဇောပေါ်မှာဟိုတရားရှိမှတ်ပုံနိုင်ရှင်ပြီးတော့မမြဲတဲ့သဘောနဲ့ရှင်ပြီးတော့ငါငါဟာလို့မတွေးတဲ့အကြောင်းရှင်သာရိပုတ္တရာထောက်ပြတာနော်အဲ့လိုထောက်ပြပြီးတော့ဒါမတွေးတဲ့မူတဲ့ဟုတ်ပြီအဲ့ဒီမှာတီတီဇောနဲ့ပတ်သက်ပြီးတော့အခုလိုတေဇောရဲ့တဘာဝငါလည်းမဟုတ်ဘူးငါလည်းမဟုတ်ဘူးငါရဲ့ဖြစ်မှုလည်းမဟုတ်ဘူးဆိုတာမယူဆတဲ့ဟုတ်တယ်ဆိုတာယူဆတဲ့ငါလို့လည်းမယူဆတဲ့ဘူးငါလို့လည်းမယူဆတဲ့ဘူးငါဖြစ်တယ်လို့လည်းမယူဆတဲ့နဲ့တေဇောမယူဆတဲ့ဘူးဆိုတာကိုရှင်းလင်းပြောပြပြီးတော့ဒီလိုဓကမထန်းကိုနှလုံးသွင်းဆင်ញင်မယ်ဆိုရင်ဒါအိဋ္ဌဆင်ញင်တာပါပဲအတူတူပြောမယ်ဆိုရင်ဒီပြမကတေဇောတော့မမြဲတာခန္ဓာကိုယ်ထဲရှိတဲ့တေဇောကဘာပြောလို့လို့တော့သိသိတိပဲတော်လုံးကျွလောင်းတဲ့မိကြီးတောင်မှငြိမ့်သေးတာပဲတဲ့ခန္ဓာကိုယ်ထဲမှာရှိတဲ့တေဇောကပေါ့ဆာလေးတဲ့လို့ဆိုလို့တယ်နော်အဲ့ဒါပဲမြဲပါမလဲတဲ့အဲ့မမြဲတာယူသွားပြီးတော့ငါငါဟာလို့လုံနေလို့ဖြစ်နိုင်ပါမလားမဖြစ်နိုင်ဘူးဆိုတော့ပြောတယ်ဒါဝိပဿနာဉာဏ်နဲ့မြင်မှပြောဟုတ်ပြီအဲ့တော့ဓကမထန်းကိုပွားလို့အခုလိုရှုမြင်လာပြီတေဇောကိုတေဇောလိုပဲရှုမြင်လာတတ်တဲ့ပုဂ္ဂိုလ်ဝိပဿနာဉာဏ်နဲ့သိလို့ငါငါဟာလို့မတွေးတော့တဲ့ပုဂ္ဂိုလ်အဲ့ဒီမတွေးတဲ့ပုဂ္ဂိုလ်ကိုဒီမတွေးလို့ဝိပဿနာဉာဏ်အမြင်ရှိတဲ့ပုဂ္ဂိုလ်ဟာဘလောက်ခံနိုင်ရှိလာသလဲဆိုတာဝိပဿနာဉာဏ်ရဲ့အကျိုးကျေးဇူးနဲ့ပတ်သက်ပြီးစိတ်ဓာတ်ကြံ့ခိုင်မှုအကြောင်းကိုရှင်သာရိပုတ္တရာဆက်ဟောတာ။နော်။အဲ့လို မြင်နေတဲ့ပုဂ္ဂိုလ်ကိုတဲ့ဘေးကတရားဝေကဆဲမယ်နေမင်းဆာပြောမယ်ကျန်းကျန်းထန်းထန်းနေပြောမယ်ဆွဆွဲမယ်ဆဲရေးတိုင်းထွာမယ်အဲ့လိုဆဲရေးတိုင်းထားလို့ရှိရင်အခုလိုဓကမထန်းကိုရှုမှတ်ပွားထားတဲ့ပုဂ္ဂိုလ်ဟာစဉ်းစားတတ်တယ်ဘယ်လိုစဉ်းစားတတ်စဉ်းစားပြီးတော့သူဩဒီဆဲရဆိုတာနားရဲကြားလာတဲ့အတန်ပဲအဲ့ဒီနားရဲကြားလာတဲ့အတန်နဲ့နားရဲမှာဖြစ်ပေါ်လာတဲ့စိတ်ဓာတ်အဲ့ဒါနှစ်ခုပေါင်းစပ်ပြီးတော့ဖတ်တာဆိုတာဖြစ်လာတယ်အဲ့ဒီဖတ်တာကြောင့်စိတ်ဆင်းရဲမှုဆိုတဲ့ထိခိုက်တဲ့ဒုက္ခဝေဒနာဖြစ်လာတာပဲအဲ့တော့ဖြစ်ပေါ်လာတဲ့ဖတ်တာဟာလည်းမမြဲဘူးနော်ဖတ်တာဟာလည်းမမြဲဘူးနော်ဝေဒနာဆိုစိတ်ခံစားမှုလည်းမမြဲဘူးတင်ညာဆိုရဲငါဆဲတာဆိုရဲမှတ်တာလည်းမမြဲဘူးတဲ့နော်သင်္ခါရလို့ဆိုရဲစိတ်ဆောတွေးကြံမှုတွေလည်းမမြဲဘူးတဲ့ဝိညာဏဆိုရဲအသိစိတ်ကလည်းမမြဲဘူးတဲ့ဒါတွေဟာတစ်ခုမှမမြဲဘူးဆိုပြီးတော့တေဇောဓာတ်ကိုတေဇောဓာတ်လို့ပဲနှလုံးသွင်းတဲ့စိတ်နဲ့ပဲယက်တန်နေတယ်ဆဲတယ်ဆိုမခံစားရဘူးသူမှာနော်ခေါင်းထဲမှာမထည့်တော့သူ့ကိုဆဲသွားလဲသူကစိတ်ထဲမှာမခံစားရဘူးလို့ဆိုလို့တယ်အဲ့တော့ဆိုလိုတာကတော့လောကလူတွေမှာခံရခက်တဲ့အရာနှစ်ခုရှိတယ်ပေါ့တစ်ခုကဘာလို့ဆိုရင်ကိုယ်မကောင်းပြောတာကြားရင်မခံနိုင်ဘူးသူတယ်မြင်တာကတော့ကိုယ်ကလွဲတယ်မြင်တာမကြည့်ချင်ရကိုမကောင်းတာပြောလိုက်ရင်တဆင်လာပြောတာပဲဖြစ်ဖြစ်တဲ့ရပြောတာပဲဖြစ်ဖြစ်သူကခနဲ့နဲတယ်ပေါ့နော်ဒါကြောင့်မို့တောတတော်ရနဲ့ပတ်သက်ပြီးဆေးတိုင်းထတာတွေကြားလာလို့ရှိရင်ဒီဓကမထန်ကိုရှုပွားတဲ့ပုဂ္ဂိုလ်ဟာခနဲ့ရှိလာတယ်လို့သူဆုလို့တယ်နော်ဒီလိုဒီနည်းနဲ့နှလုံးသွင်းပြီးတော့ခနဲ့ရှိလာတယ်တက်ပေါ်မှာပဲအယုဆိုင်နေတယ်အဲလိုမဟုတ်ဘဲနဲ့กายะตวาระလို့ဆိုတယ်ကိုထိလက်ရောက်ခုနကပါဇက်ကရင်ဆဲတာဆဲပြီးရင်လူတွေကကိုထိလက်ရောက်လောက်တတ်တယ်လေခဲနဲ့ပေါက်တယ်ဒုံးနဲ့ရိုက်တယ်လက်နဲ့ရိုက်တယ်ဓာတ်နဲ့ခုတ်တယ်ဆိုတယ်ကိုခန္ဓာကိုအသားကိုထိလာပြီဆိုလို့ရှိရင်เนาะအသားကိုထိလာပြီဆိုတဲ့အခါကျသူဘလို့နှလုံးသွင်းတယ်ဓကမထာနှလုံးသွင်းတဲ့ပုဂ္ဂိုလ်ကဘလို့နှလုံးသွင်းလို့ဆို။ဩဒီကိုကာယကြီးမှာအခုလိုလက်နဲ့ထိလက်နဲ့ရိုက်တဲ့တန်နေတုံးနဲ့ခဲနဲ့ပြစ်တဲ့တန်နေတုံးနဲ့ရိုက်တဲ့တန်နေကအကုန်လုံးထိရောက်နိုင်တာပဲ။အလုံးကထိရောက်နိုင်တာပဲ။ကိုကာယပေါ်မှာလာထိတာပဲလို့နှလုံးသွင်းပြီးတော့မြတ်စွာဘုရားကလွှားနဲ့တိုက်ဖြတ်တောင်းမှာပဲစိတ်မဆိုးရဘူးလို့ပြောတယ်။ငါခုစိတ်ဆိုးလို့မဖြစ်ဘူးဆိုပြီးတော့သူကနှလုံးသွင်းတယ်အဲ့တော့ဆိုလိုတာကတောတတော်ရနားရဲကြရင်လေကိုမကြိုက်တာပြောရင်ခန္ဓာရင်ရှိရမယ်ကိုကာယတော်ရဆိုကိုထိခိုက်ပြီးတော့ဆိုင်နေမှုခံရတယ်ဆိုရင်လည်းခန္ဓာရင်ရှိတယ်တက္ကမထာအထုတ်တဲ့ပုဂ္ဂိုလ်ခန္ဓာရင်ရှိလာတယ်တဲ့အဲ့လိုခဏကြီးရှိလာတဲ့အတိုင်းပဲသူစိတ်ဓာတ်ဟာဆက်လက်ပြီးကြိုးစားအထောက်အကူဝီရိယလည်းခိုင်မာလာတယ်ဒီနောက်မဆုတ်တော့ဘူးတတိယလည်းပဲခိုင်မာလာတယ်အမြဲတမ်းတည်တတ်နေတယ်ကိုယ်ကာယလည်းငြိမ်းချမ်းလာတယ်စိတ်ကလည်းတည်ငြိမ်လာတယ်အာယုန်တစ်ခုထဲမှာပဲရှိနေတယ်အဲ့လိုဖြစ်လာတဲ့အခါကျတော့ဘလောက်ထိအောင်သူစိတ်ကခဏကြီးရှိသွားတော့ဆို။အိုးလက်နဲ့ရိုက်ရိုက်ခဲနဲ့ပြည့်ပြည့်ဒုံးနဲ့ရိုက်ရိုက်ဓာနဲ့ခုတ်ခုတ်ဘာအေးလဲငါမှတန်မိုးရှိတဲ့မြတ်စွာဘုရားရဲ့အဆုံးအမကိုပဲနှလုံးသွင်းမယ်ဆိုစိတ်ကခဏရှိသွားတယ်ဒါဓကမထာအထုတ်ပြီးဝိပဿနာဉာဏ်တက်လာတဲ့ပုဂ္ဂိုလ်အဲ့လိုခဏရှိတယ်လို့သူဆိုလိုတာပေါ့ခဏရရရသွားတယ်ဒါရမရကိုယ့်အကိုစဉ်းစားပေါ်ထားတော့ကိုယ့်အကိုလှုပ်ချီပေါ့ဖျက်တဲ့ရတော့ဆိုတော့လှုပ်ချီမှသိတယ်နော်လှုပ်ချီမှသိတယ်ဘယ်အစလှုပ်အောင်လဲစဉ်း ပထဝီဓာတ်ဒီဒီဇောဓာတ်ဟာငါမဟုတ်ဘူးဓာတ်လေးပါးဟာငါမဟုတ်ဘူးဆိုတာအရင်သိဖို့လိုတယ်ငါဟာလည်းမဟုတ်ဘူးဒီဇောဓာတ်ဒီဓာတ်ကြီးလေးပါးဟာဓာတ်ကြီးလေးပါးမြတ်တာဖြစ်တယ်ဆိုတာသိဖို့လိုတယ်ဗောဘယ်တမ်းမှမြဲတာလည်းမရှိဘူးအဲ့ဒါကိုငါရဲ့ပထဝီငါရဲ့ဒေဇောငါရဲ့အဘောဝါရောလို့မတွက်စင်တဲ့တဟာတဖဲဆိုတဲ့အတွေးဟာစပြီးတော့ကိုယ်စိတ်တော်ကိုရင့်ချက်ခံ ဖះကိုအာယုံပြုမယ်တရားကိုအာယုံပြုမယ်သံဃာကိုအာယုံပြုလိုက်မယ်ဆိုလို့ရှိရင်ခုနဟာတွေကိုလက်လူရှုထားနိုင်တယ်ဆဲဆဲကိုထီရမှတ်လို့ဒီတိုင်းနေရိုက်ချင်းရိုက်ပါစေသူ့မောတော့ရက်သွားလိမ့်မယ်ဒါဥပ္ပခာကုသိုလ်နဲ့ပတ်သက်တဲ့ဥပ္ပခာတွေဖြစ်လာနော်တက်တူရှုတာအိတ်ကနောလှုပ်လိုက်တာပေါ့ခေါင်းထဲမှာမထည့်တော့ထည့်မထားတော့အဲ့လိုဖြစ်လာနိုင်အောင်သူစ조사တာအကယ်၍မဖြစ်ဘူးဆိုရင်သူ့ကိုသူကံမကောင်းမှုကိုယ်စိတ်ကိုကိုမနိုင်မှုဆိုရင်ကိုယ့်ကိုကိုပြစ်တယ်ငါညှမ်းလိုက်တာငါဘာလို့တရီသွားစဉ်းစားနေသလဲငါကိုဆဲတယ်လို့ငါဘာလို့တွေးနေတာလဲငါကိုရိုက်တယ်လို့ဘာလို့တွေးနေတာလဲနော်ကိုယ့်ကိုဥပ္ပကမရှုနိုင်ကိုယ့်ကိုတော့အပြစ်တင်အပြစ်တင်ပြီးတော့ထိတ်လန့်တုန်လှုပ်သွားတယ်ငါမှအာဟုသူတွေဖြစ်လာတယ်ဆိုထိတ်လန့်တုန်လှုပ်သွားပြီအဲ့လိုမဟုတ်ဘဲနဲ့ဖရာတရားတန်ခါယရဏသုံးပါးကိုအပြုပြီးတော့နှလုံးသွင်းဆင်ញင်လိုက်တဲ့အခါမှာသူကโออุเบกขาริဖြစ်လာကိုစัญญမဲ့အကြောင်းအရာတွေကိုဥပေက္ခထားနိုင်တော့ဥပေက္ခထားနိုင်နေဆိုတာဒီအတန်ကြားတဲ့ဟာတွေသူ့ဘာသူလက်တွေ့ရှုထားလိုက်တယ်အတန်ပေါ်မှာထပ်မစင်စားဘူးစဉ်းစားမှဖြစ်တယ်အတန်ကိုထပ်မစင်စားဘူးလက်နဲ့လာရိုက်လို့ခန္ဓာကိုယ်ထိတယ်ထိတာကိုမစဉ်းစားတော့ထပ်ပြီးမိထားလိုက်တယ်တော့တရားပဲစဉ်းစားနေတယ်ဆိုရိုက်ရိုက်နဲ့နဲ့ဘာမှသူကခူးမဆိုင်တော့ခူးမဆိုင်ပဲနဲ့ကုသိုလ်စိတ်ဆိုရယ်ဖြစ်ပေါ်လာတဲ့ခံရခက်တဲ့အရာတွေကိုအလုံး ignore လုပ်လိုက်တာမသိကြိုးကြုံလုပ်လိုက်ပြီးတော့ဒီတရားပေါ်မှာပဲနှလုံးသွင်းပြီးတော့နေလိုက်တယ်တဲ့အဲ့ဒီလိုနေလိုက်တဲ့အခါကျတော့စိတ်ချမ်းသာမှုတွေရလာတို့ကဝန္တာနိုင်လာတယ်ဝန္တာရဲဆိုတာကိုယ်စိတ်ကိုနိုင်တာဝန္တာဆရာကြီးဖြစ်သွားတယ်ပေါ့နော်သူမနိုင်ရင်သူစိတ်သူမနိုင်ဘူးဆိုရင် तू ဆင်းရဲအောင်ပါပဲလေငါလောရဲ့တန်းနဲ့မရဘူးဆိုပြီးတော့ကိုယ်စိတ်ကိုနိုင်လိုက်လို့အခက်ခဲတစ်ခုကိုဖြတ်ကျော်လိုက်တယ်ဆို तू ဝန္တာသွားတယ်အဲ့ဒါတော့ဖြစ်ရင်ကိုပဲတဲ့ရှင်သာရိပုတ္တရာကဣတဝတ္တပိခောအာဟုသောပိကုနောဘူကတံဟောတိတေအဆွေတော်တို့ဒီတိုင်းတားလောက်ရောက်ရင်တောင်မှပဲအများကြီးတိုးတက်သွားပြီသူပြောတာနော်တရားဓမ္မနဲ့ပတ်သက်ပြီးအများကြီးတိုးတက်သွားတယ်သို့သောလူတွေကမဟုတ်မခံဆိုတဲ့ဟာကြီးကမန္တန်လူဖြစ်နေမဟုတ်မခံဟုတ်တော့ရောခံလားဆိုမခံဘူးနော်မဟုတ်ရင်မခံဘူးဆိုမင်းဟုတ်ရင်ခံလားဆိုဟုတ်လည်းမခံဘူးမဟုတ်လည်းမခံဘူးဟုတ်လည်းမခံကြက်ကြက်လန်ပြန်တွေ့တယ်လေပြောရင်တော့ငါတို့ကမဟုတ်မခံกว่าဆိုပြီးတော့အဲ့လိုလို့ရှိရှိဟုတ်ရင်လည်းမခံဘူးမဟုတ်ရင်လည်းမခံဘူးရသော်ဗျာဆုံးမတာတော့ဓာရီမတုံ့ပြန်နဲ့လို့ဆိုလို့တယ်တရားနဲ့နှလုံးသွင်းပြီးဓာရီတုံ့ပြန်ပြီးတော့ကိုယ့်ရင်နဲ့နှလုံးထဲမှာတုံ့လို့ခြောက်ခြားမှုမဖြစ်အောင်နှလုံးသွင်းရမယ်သူထီတူဟောတာเนาะသူဟောတာဒါတေဇောတက် ਨੇ ပတ်သက်ပြီးတော့ဟောတာเนาะတေဇော၄မျိုးပြန်ပြောမယ်ဆိုရင်ဟိုတုန်းကပထဝီက20အဘောက12တေဇောက4ခုနောက်ရကျတော့ဝါယောအကြောင်းပြောမယ်ဝါယောက6ခုအလုံးပေါင်းရင်42ခုရှိတယ်ကိုခန္ဓာကိုယ်ထဲမှာဓာတ်ကြီး၄ပါးကိုအသေးစိတ်ခွဲလိုက်တဲ့က42မျိုးရှိတယ်နော်42မျိုးအဲ့တော့မဟာဟာတိဝိရောပမသုဟာဓာတုကမ္မထံလို့ခေါ်တဲ့ဓာတ်၄ပါးနဲ့ပတ်သက်တဲ့ဝိပဿနာလုပ်ငန်းကိုရှင်သာရိပုတ္တရာကရဟန်းတော်တွေကိုအသေးစိတ်ရှင်းပြီးတော့ဟောကြားတာဖြစ်တယ်ပေါ့ ဝိသုဒ္ဓိမမရေးရင်လည်းပဲဒီမဟာဟာတိပတော်ဘုမတုတ်ကိုကိုးပြီးတော့ရေးတာပဲဖြစ်တယ်နော်ဒီသုတ်တံကိုပဲကိုးပြီးတော့ရေးပြီးရှင်းနေဟောကြတာဖြစ်တယ်အဲ့တော့ရှုမှတ်ပွားပါအောင်လည်းရတော့အာပထဝီယာပထဝီထပ်ဖဲငါမဟုတ်ဘူးငါဟာမဟုတ်ဘူးအဘောဟာအဘောဓာမြတ်သားဖြစ်တယ်ငါလည်းမဟုတ်ဘူးငါလည်းမဟုတ်ဘူးတိဇောတိဇောတတဖြစ်တယ်ဝါယောဝါယောတတဖြစ်တယ်ငါလည်းမဟုတ်ဘူးငါလည်းမဟုတ်ဘူးစေဒီအတွေးကိုခိုင်မာအောင်တွေးတောစီတာပဲမြင်အသိဉာဏ်နဲ့မြင်စီတာပဲအကယ်၍ဆွဲဆွဲပြေပြေကြီးမြင်သွားပြီဆိုရင်ခုနအရေးချင်းနေရသွားမှာပဲသိချတယ်တသလုံးငါနဲ့တွေးနေတယ်ငါဟာနဲ့တွေးနေရင်ဆိုတော့ခုနမဟုတ်မှမမဟုတ်မခံဆိုလူလာတော့မှာပဲအဲ့စိတ်တည်းလာတော့မှာမြတ်စွာဘုရားကအလကရုပမတုတ်စွာဟောထားတာလေရှုဝေရဏသိညာသင်္ခါရဆိုတာမင်းတို့ဟာမဟုတ်ဘူးမင်းတို့ဟာမဟုတ်ဘူးဆိုတော့မင်းတို့လည်းမဟုတ်ဘူးမင်းတို့ဟာလည်းမဟုတ်ဘူးလို့ပြောတာနော်ကိုယ်ကိုယ်တွေ့ရင်ငါလည်းမဟုတ်ဘူးငါလည်းမဟုတ်ဘူးစေရုံအကြောင်းတည်းကမြတ်တီသစ်ပင်နေရသစ်ပင်နေလိုရတယ်ငါလည်းမဟုတ်ဘူးငါလည်းမဟုတ်ဘူးမြက်ဟာမြက်ပဲသစ်ပင်ဟာသစ်ပင်ပဲထို့တူပဲကိုယ်တဏ္ဍာမဖြစ်နေတဲ့ရုပ်ဟာရုပ်ပဲလေငါမဟုတ်ဘူးမျက်လုံးကလည်းမျက်လုံးပဲနာနာပဲခေါ်ရင်ရုပ်ဟာရုပ်ပဲနာနာပဲကိုယ်ကလည်းမဟုတ်ဘူးကိုယ်လည်းမဟုတ်ဘူးဆိုတဲ့အတွေးမျိုးကိုအခိုင်အမာထားနိုင်ပြီဆိုမှတဏှာဒိဋ္ဌိကိုပယ်နိုင်မှာဖြစ်တယ်အဲ့လိုပယ်နိုင်မှတုံ့နှုတ်မှုစိတ်ရဲ့ချမ်းခိုင်မှုအားနည်းမှုတွေကိုဖယ်ရှားနိုင်မှာဖြစ်တယ်အဲ့လိုမတွေးနိုင်သမျှတဏှာကိုမပယ်နိုင်ဘူးအဲ့လိုမဟုတ်ဘဲနဲ့ငါဟာလုံနေသမျှတဒမှုဆိုဘရောမှာမပယ်နိုင်ဘူးမပယ်နိုင်တော့ခိလိတာကင်းနေဆိုဖြစ်နေအဲ့ဒါဝိပဿနာဉာဏ်အနေနဲ့အခြေခံအဖြစ်ရှုမှတ်ရမှာဖြစ်တယ်လို့ရှင်သာရိပုတ္တရာမထေရမြတ်ကဒီလိုဟောကြားတာဖြစ်တယ်။ဒါကြောင့်တရားချက်ခင်သရဇင်ပရိသတ်ပေါင်းတို့ဓကမထံနဲ့ပတ်သက်လာလို့ရှိရင်မဟာဟတိဘရောမှာသုံးပါရှင်သာရိပုတ္တရာမထေရမြတ်ရှင်းပြတဲ့အတိုင်းမိမိတို့နိုင်မှသားပြီးတော့ကိုယ်ကိုလေးချင်းပွားများဖို့အရေးကြီးပါတယ်ဆိုတဲ့အတိုင်းကျင့်ကြံကြုတ်ကုတ်ပွားများအထောက်နိုင်ကြပါစေကုန်သတည်ရှိစေချာရှင်ဖေယဖေယတပိတော်တို့သည်ဓမ္မအတိညာရရှိမှတာလင်နိဗ္ဗာန်ချမ်းသာကိုမျက်မှောက်ပြုနိုင်ပါသောကြောင့်ဓမ္မအတိညာရရှိစေရန်ရှိတန်ကြလျက်ဓမ္မသဖြင့်ဆင်းရင်ကျင်းပါပြုလို့ကြ၍အမတဌာနဓမ္မဒါနတရားလူတော်ကိုပေးလူကြပါကုန်၏တရားတော်မြတ်ကိုယုတိလေးမြတ်စွာမမတ်သာသာအာယုန်ထားလျက်နာကြကြပါကုန်၏တရားတော်မြတ်ကိုတတ္တဘဝတ္ထုအစစရုပ်ဖြင့်ပူဇော်ကြပါကုန်၏ယနေ့ယခုအထုပ်ပြုလို့ကြရသောဤကောင်းမှုဤကုသိုလ်ဆုစုသည်နိဗ္ဗာန်ချမ်းသာ၏အကြောင်းထောက်ပံ့ဖြစ်ပါစေသတည်းဤကောင်းမှု၏အဖို့ဘာကကိုအမိအဖာအဖိုးဖွာဆရာသမားမဆာ၍ကဘာသူကဘာသာလူနဲ့မြတ်မသတ္တဝါတို့အားအမြအမြဝေငှပါကုန်၏ကုသအမြကိုစီရကြကုန်သည်ဖြစ်၍ကိုစိတ်နှပြချမ်းသာကြသည် ဖြစ်ကြပါစေကုန်သတည်း
ဖြစ်ကြပါစေကုန်သတည်းအာရု